မြောက်ကိုရီးယားနိုင်ငံရဲ့နျူကလီးယားနဲ့ပယ်ထိန်းတဲ့ဒုံးကျည်စီစဉ်တွေကြောင့်ကုလသမဂ္ဂကနောက်ဆုံးချမှတ်လိုက်တဲ့ပုံမှန်ပြဿနာနဲ့ပိတ်ဆို့တက်ခရယဉ်မှုတစ်တွေနဲ့အညီတရုတ်နိုင်ငံကဒီမြောက်ကိုရီးယားအပေါ်ကိုစီးပွားရေးအရကတ်တမှုတစ်ချို့ချမှတ်လိုက်ပါတယ်။မဟာမိတ်မြောက်ကိုရီးယားကိုလေယာဉ်စီးတင်ပို့တာရမယ်အပြင်ကြောင်မီသွေးရွှေတိုက်တန်နီယံနဲ့တခြားရှားပါးတပ်သက် ဖန့်သုံးဖို့ရွယ်တဲ့ကုန်ပစ္စည်းတွေကိုတော့ကန့်သတ်မှုတွေကနေချွင်းချက်ထားခွင့်ပြုမယ်လို့ဆိုပါတယ်။ကုလသမဂ္ဂလူကြွေးရေးကောင်စီဟာမြောက်ကိုရီးယားအပေါ်မှာပုံမှန်ပြည့်ထန်တဲ့ဓာတ်ခတ်မှုတွေကိုပြီးခဲ့တဲ့လတုန်းကပဲအတည်ပြုချမှတ်ခဲ့တာပါ။ဒီထဲမှာတော့ဒီမြောက်ကိုရီးယားနဲ့အဝင်အထွက်လုပ်တဲ့ကုန်တင်ရေးအားလုံးကိုမဖြစ်မနေစစ်ဆေးတာနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်တွေအတွက်ဝင်ဝင်ရှာပေးနေတဲ့တွဲထွက်ပစ္စည်းပို့ကုန်အများစုကိုဖိတ်ပင်တာတွေပါပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလတည်းမြောက်ကိုရီးယားကနျူကလ িয়ার စတင်မှုတစ်ခုလုပ်ခဲ့ပြီးတော့ဖေဖော်ဝါရီလထဲမှာလည်းတာဝန်ပြည့် rocket ဒုံးကြီးပြစ်လွတ်တာတွေလုပ်ခဲ့ပြီးတဲ့နောက်မှာကုလသမဂ္ဂကအခုလိုတက်ခတ်ပိတ်ဆို့မှုတွေကိုတွန်းပြစ်ချမှတ်တာပါရှင်။